မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဆုပ်ယုပ်ကျဆင်းလာနေပြီးအထူးသဖြင့်တော့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်မြောက်ပိုင်းမှာလက်ရှိတိုက်ပွဲတွေကြောင့်အရက်သားတွေဒုက္ခရောက်နေဆဲဖြစ်ကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ
် Across Myanmar more than 900,000 men, women and children are displaced
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပြည်ပခန့်တွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရဆဲဖြစ်တဲ့လူပေါင်း 56,000 ကျော်ပါဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်90ကျော်ရှိနေပါတယ်မြန်မာနိုင်ငံတွင်းကနေလူပေါင်း 35,900 တို့ကတော့အင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကခန့်မှန်းထားကြောင်းကုလသမဂ္ဂအထူးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အကူအညီပေးဖို့လိုအပ်သူစံချိန်ကျင်ရေအတွက်ဖြစ်တဲ့လူပေါင်း 6.2 တန်းကိုကူညီနိုင်ရေး 2022 ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေကြောင်းဒီကနေ့အချိန်ထိ400ခန့်လုံးပဲထည့်ဝင်ထားသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်